အစ္စရေးတပ်ဖွဲ့တွေနဲ့လေဘနွန်အခြေစိုက်ဟစ်ဘိုလာစစ်သွေးကြွအဖွဲ့တွေဟာနိုင်ငံနယ်စပ်တလျှောက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ဟစ်ဘိုလာအဖွဲ့ဘက်ကတော့ရော့ကတ်ဒုံ200ကျော်နဲ့အစ္စရေးစစ်အခြေစိုက်စခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့ဖောက်ခွဲပစ္စည်းတွေတပ်ဆင်ထားတဲ့ drone တွေကိုလည်းအသုံးပြုခဲ့တယ်လို့ပြောပါတယ်။အစ္စရေးရဲ့လက်ချက်ကြောင့်သူတို့ရဲ့တပ်မှုတဦးမနေ့ကတေဆုံသွားခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာဖြစ်တယ်လို့ဟစ်ဘိုလာအဖွဲ့ကပြောပါတယ်။ဟစ်ဘိုလာဘက်ကတိုက်ခိုက်မှုကြောင့်အစ္စရေးမြောက်ပိုင်းမှာတော့လေကြောင်းရန်ကာကွယ်ရေးသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ဟစ်ဘိုလာဘက်ကပစ်လိုက်တဲ့ဒုံးကျည်တွေအများများကိုကြားဖြတ်ဟန်တားနိုင်ခဲ့ပြီးတော့လေဘနွန်နိုင်ငံတဲကအဲ့ဒီဒုံးကျည်ပစ်လွတ်တဲ့နေရာတွေကိုလေကြောင်းကနေနောက်ထပ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ဘက်ကတော့ပြောပါတယ်။ကာဇာမှာဖမ်းဆီးထားတဲ့တရားခဏီပြန်လုပေးအပါဝဲပြက်ခတ်ရစေးနဲ့ပတ်သက်ပြီးတော့နောက်ဆုံးကမ်းလှမ်းချက်ပေါ်ဟာမတ်ဘက်ကတုံ့ပြန်မှုကိုအစ္စရေးတောင်ဝန်ရှိသူတွေဘက်ကစဉ်းစားနေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါကာတာနိုင်ငံဒီကိုယ်စားလှယ်တွေကနေတဆင့်ဟာမတ်အဖွဲ့ကအစိုးပြုတင်ပြတဲ့အချက်တွေကိုအစ္စရေးဘက်ကဆန်းစစ်နေပြီးတော့တရားခဏီကိုပြန်လုပ်ပြီးအပြစ်ခတ်ရစေးဖို့အပါဝဲဟာမတ်ဘက်ကတုံ့ပြန်တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဆန်းစစ်နေကြောင်းအစ္စရေးဘက်ကအတည်ပြုပြောဆိုပါတယ်တရားခဏီပြန်လွတ်ပြီးအပြစ်ခတ်ရစေးသဘောတူညီချက်ရနိုင်ဖို့အတွက်ကာတာ၊အီဂျစ်နဲ့အမေရိကန်တို့ကလာနဲ့ချီပြီးတော့ဂျာဝန်ညီနိုင်ပေးနေတာဖြစ်ပါတယ်ခင်ဗျာ။